ဒီအပိုင်းအတွင်းအပြင်းထန်ဆုံးဖြစ်လာနေတဲ့ကိုကန့်ဒေသတွင်းတိုက်ပွဲတွေဟာဒီနေ့လဲဆက်ပြီးတော့ဖြစ်နေတော့မှာပဲရှင်အခုလက်ရှိတိုက်ပွဲတွေမှာအစိုးရတပ်ဖက်ကတန်ချက်ဒီတိုက်ရင်တွေနဲ့ပါပူးပေါင်းတိုက်စစ်ဆင်နေရပြီးတော့ဒီနေ့တိုက်ပွဲအတွင်းမှာတော့ကိုကန့်တပ်ဖွဲ့ရဲ့စစ်ဗျူဟာအရာအရေးပါတဲ့နေရာအများစုကိုသိမ်းယူထားနိုင်တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါ
ကိုကန့်ဒေတာတိုက်ပွဲနောက်ဆုံးရသတင်းတွေကိုဗီအိုအေမြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်ဟုတ်ကဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစတင်ခဲ့တဲ့ကိုကန့်ဒေတာတိုက်ပွဲတွေဟာနှစ်လကျင်းချင်းပြည့်ချိန်မှာအပြင်းထန်ဆုံးဖြစ်ခဲ့ပြီးဒီရက်ပိုင်းအတွင်းတိုက်ပွဲတွေဟာလောက်ကိုင်းတဲ့ချင်းရွှေဟော်အကြားကပါစင်ဂျော်ရွာအနီးနားဒေတာတွေမှာဖြစ်ပွားနေတာပါ လက်ရှိဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးဒီကနေ့အစိုးရသတင်းစာတွေမှာတမ်ဘရော့စစ်ကြောင်းတွေဟာပါစင်ဂျော်ကြေးရွာအရှေ့ဘက်ကိုကန့်တောင်ကျန်းသူတွေရဲ့စစ်ရေးအရာအရေးပါတဲ့ခန်းစစ်ခန်းရှိရာ point 145ကိုအေဗီလာ၁၀ရက်နေ့ကသိမ်းယူနိုင်ခဲ့ကြောင်းတစ်ဆက်ထဲမှာပဲပါစင်ဂျော်နဲ့နေဇမ်မှတ်တိုင်တုံးခုံကိုသွားတဲ့ကားလန်ဒေတာကရေးပါတဲ့ကိုကန့်တပ်စခန်းတွေကိုထိန်းချုပ်ထားနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ် လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီလ၁၀ရက်နေ့ကစတင်ပြင်းထန်လာတာဖြစ်ပြီးဒီကနေ့တိုက်ပွဲအခြေအနေကိုတော့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ်။မဒီလက်နက်ကြီးနဲ့ပစ်ပေါ့တန်ကားနဲ့ဒီတန်ချက်ကကြာကြည့်ကူလေ။နှိပ်ပိုင်းညဝါစနောစစ်တမိုင်ပေါ်ကျွန်တော်တို့ဒီတန်ချက်ကကား၃သိရှိတဲ့ခါမျိုးကိုကျွန်တော်ပြစ်လိုက်ပါတယ်။
ဒီ3ရက်တော့ဒီဖေဗရူလာနေ့ရက်နေ့စပြီးတော့ဖြစ်တဲ့တိုက်ပွဲကဒီ3ရက်ကအရင်ထံအောင်ဖြစ်ပါတယ်။ဒီလိုတန်ချက်ကတိုက်ရင်နှစ်စီးဖြစ်စည်းလိုက်တဲ့ဆိုတာနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့လောက်ကင်ဒေတာရှိတမ္မာစစ်တစ်ကတာဝန်ရှိသူတဦးကိုဆက်သွယ်ရမှာဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးကိုလိုမျိုးနယ်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဟ
တူပင်ကဘာလို့ရှိတယ်လဲကိုင်ကတထောင်ကျော်လို့ရှိတာဟု
တ်ဒီလ10ရက်နဲ့9ရက်နေ့တွေမှာကိုကန်တပ်ဖွဲ့ဘက်ကထိခိုက်ကြဆုံးတဲ့အခြေအနေကိုဦးထွန်းမြတ်လင်းကအခုလိုစစ်ပြောပါတယ
်ကျွန်တော်သတင်းရတာတော့10ရက်နေ့တော့ကျွန်တော်ကတန်ရတာ20ကျော်30နီးပါးတော့ရှိနေတယ်ဗျကျတာတော့9ရက်လား3ရက်လားမသိဘူးဗျ9ရက်နေ့လဲအဲ့တော့နီးနီးပဲတယ်ကျတာ9ရက်လားဖြစ်မယ်
တမရဘက်ကတော့ဒီနှစ်ရက်အတွင်းမှာထိခိုက်ဒဏ်ရာရသူနဲ့ကြာဆုံးသူစုစုပေါင်းရာနဲ့ချီပြီးရှိမယ်လို့ပြောဆိုပြီး၁၀ရက်နှစ်နှစ်ဖက်အထိခိုက်စီးရင်ကိုတော့မသိရသေးကြောင်းဦးထွန်းမြတ်လင်းကပြောပါတယ်အစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာတော့ဒီတိုက်ပွဲတွေအတွင်းမှာတမရဘက်ကရာရှိစစ်သည်၁၀ဦးကြာဆုံးပြီး၆၂ဦးဒဏ်ရာရရှိကြောင်းဖော်ပြပါတယ်အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းကိုဒီလ31ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီလိုတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်အတည်ပြုလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကအနှောက်အယှက်ဖြစ်နိုင်ကြောင်းတိုင်းသာလက်နက်ကိုင်အဖွဲ့ရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်။
စာချုပ်အကောင့်ထဲပေါ်ဖို့စာချုပ်ကိုအတည်ပြုဖို့နေရာမှာတော့နည်းတော့ကတိကအောင်ဖြစ်သွားနိုင်တာပါလေဒါတော့ကျွန်တော်တို့ကတော့ဒီကြောင်းဝင်လက်မှတ်ရေးထိုးတဲ့အဆင့်ကိုရောက်စေချင်တဲ့ဆန္ဒရှိတဲ့အတွက်တိုင်းပါဖြစ်ပြီးကောင်းကောင်းများဖို့လည်းဒါကစင့်တော်တဲ့အချိန်ကာလဖြစ်တယ်စင့်တော်တဲ့အဆင့်ဖြစ်တယ်ဆိုတာတစ်ခါကဆင်းနေပြီးတော့တစ်ခါကတမတော်ပဲဆေးရဘက်ကိုလည်းပဲအကောင့်ထဲပေါ်နိုင်အောင်လက်တွေ့အထာလာဒီပြုနိုင်အောင်တောင်းပန်ပြည့်အနေထားတွေနိုင်ငံရေးမိုးလေဝါသတွေလည်းချင့်ချိန်ပေးဖို့လိုရဲဆိုတော့ကြာညက်တဲ့မြစ်တာရခိုင်အောင်တော့ဗျာ
စာချုပ်မူကြလက်မှတ်ရေးထိုးပြီးတပတ်ကျော်ကာလအတွင်းမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်ပလောင်ကိုကန့်စတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတပ်အကြမ်းမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်